မြို့သားဒီမိုကရေစီဖွဲ့ချုပ်အခရာကော်မှုမြို့နယ်ပြည်သူ့လူထုကိုယ်စားလှယ်တောင်ဆန်းစုကြည်ဟာဥရောပခီးစဉ်ကိုလာမဲ့ဇွန်လ23ရက်နေ့မှာစတင်မှာဖြစ်ပြီးတော့ဆွစ်ဇာလန်၊နော်ဝေး၊ဗြိတိန်၊အိုင်ယာလန်နဲ့ပြင်သစ်နိုင်ငံတွေကိုရောက်ရှိမှာဖြစ်ပါတယ်။ရန်ကုန်မြို့ကနေထွက်ခွာလာမဲ့တောင်ဆန်းစုကြည်ဟာပထမခရီးတစ်ထောက်ဖြစ်ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့ကိုဇွန်လ23ရက်နေ့မှာရောက်ရှိလာပြီးတော့ပြည်ပဆိုင်ရာလုံခြုံရေးအဖွဲ့ ILO ညီလာခံမှမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒီခီးစဉ်မှာတောင်ဆန်းစုကြည်ဟာဆွစ်နိုင်ငံကြားရေးဝန်ကြီး DDR ဘတ်ခေါ်တာနဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ဆွစ်နိုင်ငံကြားရေးဝန်ကြီးဌာနကဇွန်လ10ရက်နေ့ကကြေညာပါတယ်။ဇွန်လ15ရက်နေ့မှာဒေါ်ဆန်းစုကြည်ဟာဆွစ်ပါလီမန်ကိုတွားရောက်မှာဖြစ်ပြီးတော့အဲ့ဒီနေ့မှာပဲနော်ဝေးနိုင်ငံအော့စလိုမြို့တော်ကိုခီးဆက်မှာဖြစ်ပါတယ်။ဇွန်လ16ရက်နေ့မနေ့ပိုင်းမှာအော့စလိုမြို့တော်ခန့်မှန်းမှာကျင်းပမဲ့1992ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုနှင်းအပ်ပွဲကိုဒေါ်ဆန်းစုကြည်ဟာတက်ရောက်ပြီးတော့ဒီနိုဘယ်ဆုကိုလက်ခံရယူမှာဖြစ်ပါတယ်။နေ့လယ်ပိုင်းမှာအော့စလိုစိတ်ကမ်းကငင်းကြမ်းရေးစင်တာမှာနိုင်ငံတကာဧည့်သည်တွေမြန်မာနိုင်ငံသားတွေနဲ့ဒေါ်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်။ညနေပိုင်းမှာတော့ဒေါ်ဆန်းစုကြည်ကအော့စလိုမြို့တော်ခန့်မှန်းရှိမှာလူထုကိုမိန့်ခွန်းစကားပြောကြမှာပါ။နောက်တနေ့ဇွန်လ18ရက်နေ့မှာဒေါ်ဆန်းစုကြည်ကမနေ့ပိုင်းမှာနော်ဝေးနိုင်ငံသားကြီးအပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးနော်ဝေးနိုင်ငံဒုတိယမြို့တော်ဘာကင်မြို့ကိုတွားရောက်ပြီးတော့သူ့ကိုနိုင်ငံတကာကချီးမြှင့်တဲ့ဆုတွေတဲကပထမဆုံးဆုဖြစ်တဲ့ Rafto Lu အခွင့်အရေးဆုကိုလက်ခံရယူမှာဖြစ်ပါတယ်။ဇွန်လ18ရက်နေ့မှာဒေါ်အောင်ဆန်းစုကြည်ကနော်ဝေးကနေအိုင်ယာလန်နိုင်ငံ Dublin မြို့တော်ကိုခီးဆက်မှာပါ။အဲ့ဒီနေ့မှာပဲ Dublin မြို့တော်မှာညနေပိုင်းကျင်းပမဲ့ဂုဏ်ပြုအခမ်းအနားမှာနိုင်ငံတကာလူချင်းချမ်းသာဂွဏ် Amnesty International အဖွဲ့ကချီးမြှင့်တဲ့ Ambassador ofConsense ယုံကြည်ချက်ခိုင်မာပြတ်သားမှုတန်တမာစုကိုလက်ခံရယူမှာဖြစ်ပါတယ်။အဲဒီပွဲကို Board Games Anarchy စာယုံကြည်မှကျင်းပမှာဖြစ်ပြီးတော့အဆိုတော်ဘိုနိုကဒေါ်ဆန်းစုကြည်ကို AI အဖွဲ့ကိုစားစုပေးရမှာဖြစ်ပါတယ်။အဲဒီစုပေးပွဲနဲ့ကဘာကျော် YouTube တေးဂီတအဖွဲ့နဲ့အဆိုတော်ဘိုနိုတို့ရဲ့ဂုံပြုဂီတဖြောပြီးပွဲကိုဒေါ်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။ဇွန်လ18ရက်နေ့ညမှာပဲဒေါ်ဆန်းစုကြည်ကဒဗ်လင်မြို့တော်ကနေလန်ဒန်မြို့တော်ကိုခီးဆက်မှာပါ။ဒေါ်ဆန်းစုကြည်ကဗြိတိန်နိုင်ငံမှာဇွန်လ26ရက်နေ့အထိနေထိုင်စဉ်တွင်ဇွန်လ19ရက်နေ့မှာကြောက်မဲ့68နှစ်မြောက်မွေးနေ့ကိုမိသားစုနဲ့အတူဆင်နွှဲမှာဖြစ်ပါတယ်။ဇွန်လ20ရက်နေ့မှာဒေါ်ဆန်းစုကြည်ကအောက်စ်ဖို့တက္ကသိုလ်ကချီးမြှင့်မဲ့ဂုံနူးဆောင်ပါတဂူပွဲကိုလက်ခံရယူမှာပါ။ဇွန်လ21ရက်နေ့မှာဗြိတိရှ်ပါလီမန်ရဲ့အထက်အောက်လွှတ်တော်နှစ်ရပေါင်းမှာဒေါ်အောင်ဆန်းစုကြည်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဇွန်လ26ရက်နေ့မှာတော့ဒေါ်အောင်ဆန်းစုကြည်ကပြင်သစ်သမ္မတ François Hollande ရဲ့ဖိတ်ကြားချက်နဲ့လန်ဒန်မြို့တော်ကနေ Paris မြို့တော်ကိုတွားယူမှာဖြစ်ပါတယ်။ပြင်သစ်နိုင်ငံကနေဇွန်လ29ရက်နေ့မှာပြန်လည်ထွက်ခွာလာမဲ့ဒေါ်အောင်ဆန်းစုကြည်ဟာရန်ကုန်မြို့ကိုဇွန်လ30ရက်နေ့မှာပြန်လည်ရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ။